ပင်လယ်နဲ့အတွင်းယူကရိန်းရေတပ်သင်္ဘော30နဲ့အတူဝန်ထမ်းတွေအားလုံးကိုရုရှားတို့ကဖမ်းဆီးထိန်းသိမ်းလိုက်ပြီးတဲ့နောက်ယူကရိန်းနိုင်ငံအတွင်းကဒေသတချို့မှာမာရှယ်လောညမထွက်ရအမိန့်ထုတ်ပြန်ဖို့သမ္မတပက်ထရိုပိုရိုရှန်ကိုရဲ့အဆိုပြုချက်ကိုလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။ရုရှားနဲ့ယူကရိန်းအကြား2014ခုနှစ်မှာပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းအခုလိုညမထွက်ရအမိန့်ထုတ်ပြန်တာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။အခုလိုမာရှယ်လောထုတ်ပြန်လိုက်ခြင်းအပြင်နိုင်ငံတကာဥပဒေအရရုရှားတို့ကသွေးအေးစွာနဲ့အရှိန်မြင့်ကျူးကျော်ရန်ဆက်လာတဲ့လုပ်ရကိုကာကွယ်ဖို့ယူကရိန်းနိုင်ငံရဲ့ကာဝေးစနစ်ကိုပုံမအားကောင်းလာစေတယ်လို့သမ္မတပိုရိုရှန်ကိုကပြောပါတယ်။ဒါအပြင်ယူကရိန်းနိုင်ငံအနေနဲ့နိုင်ငံတကာကလိုက်နာရမယ်တာဝန်ဝတ္တရားတွေအတိုင်းလိုက်နာဆောင်ရွက်သွားမယ်လို့လည်းသမ္မတပိုရိုရှန်ကိုကပြောပါတယ်။အခုထုတ်ပြန်လိုက်တဲ့မာရှယ်လောဥပဒေဟာရပ်ပေါင်း30ကြာမြင့်မှဖြစ်တာကြောင့်ဒီဇင်ဘာလအတွင်းကျင်းပဖို့ရှိနေတဲ့ယူကောက်ပွဲအတွက်အတိုက်ခံတွေရဲ့တောင်းဆိုချက်ကိုသမ္မတပိုရိုရှန်ကိုကတနည်းအားဖြင့်လိုက်ရောပေးလိုက်တာလည်းဖြစ်ပါတယ်။